လေယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့နေပြည်တော်မှာအစည်းအဝေးပြုလုပ်တဲ့သတင်းကိုဇွန်လ10ရက်နေ့အစိုးရတို့ကျေးမွန်သတင်းစာမှာဖတ်လိုက်ရပါတယ်။ဒါပေမဲ့ပြင်ပလောကမှာတော့မူလလက်ရင်လယ်သမားတွေမှာလေယာမြေတွေအသိမ်းခံနေရနေရာကနေဖယ်ပေးဖို့ညှဉ်းဆန်တဲ့လယ်သမားတွေထောင်ချခံထားရတယ်လို့အဲ့ဒီလယ်မြေတွေကိုအာဏာရှိသူတွေလူကြီးပိုင်းနဲ့နှိစက်သူတွေကအာရမသိမ်းယူခွဲခြမ်းစိတ်ဖြာပြီးအင်အားကွက်တွေပေါ်လို့ရောင်းချတဲ့အခါမှာမြန်မာငွေသိမ်းပေါင်းထောင်ချီတဲ့ဈေးနှုန်းတွေဖြစ်နေတာကိုကြားရပါတယ်။လက်ရှိကာလမှာဆိုရင်နေပြည်တော်နဲ့အနီးတစ်ဝိုက်မှာအဲ့ဒီဖြစ်ရပ်တွေကြားနေရတာပါ။တာရကအနေနဲ့ပြောရရင်နေပြည်တော်အေလမ်းမကြီးရဲ့တစ်ဖက်မှာရှိတဲ့လယ်ဝင်းမြို့နဲ့အပိုင်တွေကဦးညွန့်အောင်ဟာဒေသခံလယ်သမားတအုပ်ဖြစ်တယ်လို့သူပိုင်းလယ်မြေ 18A ကအသိခံရပြီးနောက်ဆုံးကြံနေတဲ့မြေတအေကအကွဲပေါ်ကနေဖယ်မပေးတဲ့အတွက်သူကိုယ်တိုင်ရောသားတစ်ယောက်သမီးနှစ်ယောက်ပါထောင်သုံးလစီချမှတ်ခံလိုက်ရပါတယ်သူထောင်ချမခံရခင် RFA ကိုပြောပြခဲ့တာကဒီလိုပ
ါကျွန်တော်ပြင်မရုံမှာနေရာထွက်ထားပါတယ်နောက်ဘက်ကစက်ကုတ်လေးကဒိန်းနေတဲ့ခင်ကျွန်တော်လေးဘက်ပြေးပါတယ်ပြေးပြီးတော့အဲလေးဘက်ကတက်ဘက်ကသူကပြန်ပြီးတော့ယူသွားပါတယ်ယူသွားပြီးတော့တက်ဘက်ကမျိုးစုံဆင်းနေရပြေးပြီးတော့ကျွန်တော်ဒီတောင်မထဲကိုယောကြီးမပါပါဘူးသူပြေးထားတဲ့ကအဲတောင်မထဲကအခုမပြေလို့ဆိုပြီးတော့နောက်ဘက်ကအဲ့ကျွန်တော်ယောကြီးပြေးပါတယ်ပြေးပြီးတော့ကျွန်တော်တရားဆွဲထားပ
ါဦးညောင်းအောင်အစောပိုင်းအသိခံရတဲ့လယ်တွေမှာရှေ့ကအတွက်ရောကျင်းငွေအဖြစ်ကြံ့ငွေ12သိန်းရခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့နောက်ပိုင်းထပ်သိမ်းတဲ့မြေတွေအတွက်တော့ဘာရောကျင်းမှမရတဲ့အပြင်အခုနောက်ဆုံးထောင်ချခံလိုက်ရတာလို့မိသားစုဝင်တွေကပြောပါတယ်
။သားဖလေးအောင်လုံးထောင်ချလိုက်တယ်။ပုံမှန်16နဲ့ချလိုက်တယ်။အခုနေပြီးတော့စီပင်အပ်ဥပဒေတဲ့။အခုနောက်မှချမှတ်တဲ့ဥပဒေလို့ပြောတာပဲ။လေးယောက်စလုံးကတော့အခုထောင်တော့အကုန်ရောက်ကုန်တာပဲ။
သူ့လိုလေသိန်းတာလက်မခံပဲညှင်းဆန့်ခဲ့တဲ့နေပြည်တော်တဝိုက်ကလယ်သမားတချို့လဲထောင်ကျခံနေရတာတွေ့ကြရတယ်လို့ထောင်ဝန်စာသွားတွေ့ခဲ့တဲ့ဦးညင်းအောင်ရဲ့သမီးဖြစ်သူကပြောပါတယ်။ယာရုကနေဆင်းသွားတဲ့ဗိုလ်ချုပ်မှုကြီးဦးတန်းရွှေရဲ့အမိန့်နဲ့တိဆောက်ခဲ့တဲ့နေပြည်တော်ကိုအစိုးရရုံးဆိုင်ရာမြို့အဖြစ်တည်ထောင်နေတယ်လို့လူစီကောင်းအောင်လဲဆောင်ရွက်နေတဲ့အတွက်နေပြည်တော်ကအိမ်ယာမြေဈေးတွေဟာလဲတချိန်တိုးတက်လာနေပြီးအိမ်ရောင်းဝယ်သူတွေငွေကစားတဲ့ဈေးကွက်ဖြစ်လာတယ်လို့သိရပါတယ်။
ဝင်နေပြီပြေးတဲ့ဟာကိုအမျက်ပြီးပြီးတော့ပြန်ဝင်ရတာပေါ့ပြောတော့တယ်အမျက်ကိုရင်ပြရတယ်ခုနှစ်ဖိန်ရင်ပြရတယ်သူကဝင်တန်းအင်အားဆိုတော့သူကဒီက3000ရမတွင်းရဘူးတွင်းတဲ့ခါကျတော့ပေါ့တွင်းပြရတယ်အဲ့ဒါအလုံးအရင်နဲ့အမျက်နဲ့ဆို10ရင်းဖြစ်သွားတော့ပေါ့ဒီကမှာရင်းနှီးတာ20နဲ့ချပြီးတော့အန်ဒီယာရှောက်လိုက်တယ်ရှောက်လိုက်တော့ကိုတွင်းကနေကျတော့သူက60ဖြစ်သွားတယ်ကလေးကိုပြန်ရောက်လိုက်တော့39ဘင်းကိုအမြတ်ပြီးတယ်သတိကြည့်တယ်အဲ့ဒါပြီးတဲ့ပြီးတော့15ရက်လောက်ပဲစားအဆောအစည်းစီ350အဲ့ဒါကျတော့ P80 ပတ်လေပေါ့လေအဲ့ဒါဒေကိတာဒီဒေကိတာဒီစားတော့ရောင်ကောင်လေးလမ်းမကြီးပေါ်ပါပေါ့
အင်ချမ်းမြေဝယ်ရောင်းလုတ်ကင်နေတဲ့လုပ်ငန်းရှင်တဦးပြောပြသွားတာပါအဲ့ဒီမှာအင်ချမ်းမြေဈေးကွက်တက်လာတဲ့အကြောင်းရင်းထဲမှာအစိုးရရဲ့3လတချင်ကျင်းပါတယ်ကြောက်မြက်ရနာပွဲကြောင့်လည်းပါတယ်လို့ပြောကြပါတယ်နိုင်ငံသားကြောက်ကုန်တွေဟာသူတို့တဲခို့ဖို့တီးသက်အိမ်လုံးချင်းတွေငှားကြတဲ့အတွက်အိမ်ဝယ်ပြီးငှားစားရင်တွက်ချေကြိုက်တယ်လို့ဆိုပါတယ်အဲ့ဒီလိုအိမ်ဝယ်ပြီးရင်းနှီးမြှုပ်နှံသူတွေထဲမှာမြန်မာပြည်မြောက်ပိုင်းကနေနီးမျိုးစုံနဲ့ဝင်လာကြတဲ့တရုတ်လူမျိုးငွေရှင်တွေလည်းများတယ်လို့ပြောကြပါတယ်အခုအယောင်းဝယ်ဖြစ်နေတဲ့မြေကွက်တွေဟာဒေသခံလယ်သမားတွေစီကအတင်းသိမ်းယူထားတဲ့မြေတွေဆိုတာသိသလားလို့စောစောကလုပ်ငန်းရှင်ကိုမေးကြည့်တော့သူကအစိုးရကမြေလွတ်မြေရိုင်းတွေပေါ်ပြီးရောင်းပေးတာလို့ပဲသိပါတယ်လို့ဆိုပါတယ်။ဒါပေမဲ့နေပြည်တော်ကဒေသခံတို့ကတော့ဒီမြေကွက်တွေဟာသူ့ပါဝင်လယ်သမားတွေအသိမ်းခံလိုက်ရတဲ့မြေတွေဖြစ်တယ်လို့အခိုင်အမာပြောပါတယ်
။လယ်ကွက်တွေကသူတို့လုပ်ငန်းအကုန်လုံးလယ်မြေကြီးပဲ။မြေရိုင်းပေါ်မှာသူတို့လောက်ကမရှိဘူး။လုပ်သမားအားလုံးတောင်မွေလောက်ကန်စားတောင်းနေတဲ့မြေကိုဖွင့်ကြည့်တယ်။ပေါ်ပါမှာရှိတယ်တက္ကိနာဘက်မှာရှိတယ်နေရာကောင်းလာရေကုန်သက်သူတို့ကတော့ဥလီလမ်းကြောင်းရတာနိုင်ငံပိုင်းကြီးဘူလူလို့ပြန်တိုက်ဗာဖြစ်တော့ရင်းမိပါပဲဂျေဇူးတင်ဟုံးပေါ့လေဒီစီဇင်အဘွားအဲ့တည်းကြီးပြောတာပဲအဲ့တော့ဘယ်လိုပဲဒီကျွန်တော်တောင်သူတို့နေကြတာနာတွေကတော့အလွတ်မဲ့လည်းမပြောရမဆိုရမတိုင်ရဘူးလေဘာလို့တိုင်လို့ချင်းတိုင်စာရောက်တာနဲ့ကိုယ်ကိုရင်ဆုံးဒါလေးခောက်ပြီးခေါ်သွားဖမ်းသွားတာရမြားတော့ဒီမှာသူရကောင်းမလုပ်ရဘူးဒီတိုင်းနဲ့နေပြီးတော့အခုတန်းလွတ်ဌာနတွေကနေပြီးတော့ပြောပေးဖို့လို့သူတို့လူကြီးတိုင်းကြားရင်တော့နည်းနည်းပြည့်စုံပြရပါတော့ဗျာ
နေပြီးတော့မှအခုဆိုရင်အစိုးရဝန်ထမ်းတွေကိုရောင်းပေးတဲ့မြေကွက်တွေဟာနေရာပေါ်မှာမူတည်လို့350 3000စသဖြင့်ပေါက်ဈေးဖြစ်နေတယ်လို့သိရပါတယ်။ဒါပြင်မြေကွက်တွေရဲ့ဈေးကွက်အနေထားကိုလည်းသူကအခုလိုရှင်းပြပါတယ
်။ဟိုကနေပြီးတော့မှသူကစောပိုင်းကဒီပတင်းစာကတော့တရားဝင်ပြင်ထားတဲ့ဈေးနှုန်းမဟုတ်တော့ဘူး။နောက်ပြီးကျတဲ့နှစ်နှစ်လောက်ကပတင်းစာတော့ဖြစ်တယ်နော်။ဒီကောက်ကဘယ်လိုဝိုင်းလို့ဘယ်လိုဒီရပါလဲဝိုင်းတော့ဝိုင်းဆိုရင်အဲ့ဒါဒိတ်ဟိုက်လောင်းဝယ်မယ်ကြောင့်မရှိဘူးအဲ့ဒါနဲ့ဟိုက်လောင်းရကစီးရင်လည်းမှာတယ်နန်းနေလည်းကတော့နေပြီးတော့ဒီမှာလို့အများကြီးလို့ပြန်ထုတ်ကြောင်းတာလို့ပြောသူကကြောက်မြဲပွဲဆိုလို့ရှိရင်ဟိုအလုံးနေရာကောင်းတွေဘယ်900နဲ့1000နားနေပြီး1000ကျအဲ့အဲ့လိုရောင်းဝယ်တွေပွဲကြတယ်ဒီမျိုးမှာတပြီဘုံမှာဆိုလို့ရှိရင်လမ်းပေးဆိုလို့ရှိရင်အဲ့1000 900တော့ဖြစ်ကုန်ကျွန်တော်ရတာလည်းနေရာပေါ်တူမှာဆိုရင်လည်းအဲ့လိုကြောက်မြဲဟောချမ်းပြုတ်ပြီးအလာပဲကြောက်ဘူးလမ်းလာပဲဒီကောင်းရတယ်ကြောက်မြဲဖွင့်ပေးလို့လာတယ်လေ
တော်ရရှိမြခင်ဗျာလူပုဂ္ဂိုလ်တူဦးတဲ့တယောက်တည်းကလမ်းမြေဧကရဲ့အမြောင်များပိုင်နေမြေရှင်စနစ်မဖြစ်အောင်တိုင်းပြည်ကမြေယာမှန်သမျှအစိုးရပဲပိုင်နေလယ်သမားတွေအတွက်တော့အစိုးရခွင့်ပြုရင်လယ်လုတ်ခွင့်ရှိတယ်ဆိုတော့မြန်မာနိုင်ငံကလယ်ယာမြေဥပဒေဟာလယ်သမားတွေအတွက်ပြဋ္ဌာန်းထားတာလို့အစိုးရတွေကပြောဆိုကြပါတယ်ဒါပေမဲ့ဓမ္မဦးချလုတ်ကင်လာတဲ့လယ်သမားတွေအတွက်တော့ထွန်ရက်စိုက်ပျိုးစရာလယ်မြေမရှိတော့သလိုဘဝတွေပါထိခိုက်နေရတာတွေတွေ့နေရပါတယ်ခင်ဗျာမနာတွေကိုမျောရဲဖို့စက်စီကိုမွဲအာဒီချိန်မှာငါတို့လက်မနောက်ကိုမဆုတ်ကျေမနာတွေကိုမျောရဲဖို့စက်စီကိုမွဲအာဒီချိန်မှာငါတို့လက်မနောက်ကိုမဆုတ်ကျေ